တင်တာမခေါ်ဘဲနဲ့နိစသူတယောက်ကိုတက္ကသိုလ်စာတောက်ဆိုင်တန်းဆောက်လုပ်ခွင့်ပေးခဲ့တဲ့မင်္ဂလိမန္တလေးတက္ကသိုလ်ပါမခကျုပ်ကိုပညာရေးဝန်ကြီးဌာနကအငြိမ်းစားပေးပြီးအရေးယူလိုက်ပါတယ်။ဒီလိုအပြစ်ပေးလိုက်တာအတွက်ကျေနပ်ပေမဲ့ကျန်တဲ့အပြစ်ကျူးလွန်သူတွေရှိနေသေးတယ်လို့သတိမှောက်ကြောင်းသားတွေကပြောကြပါတယ်။ဒီကြောင့်ပြည်စုံကို VOA
မန္တလေးတက္ကသိုလ်စာတောက်ဆိုင်နဲ့တိစောက်တာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့မန္တလေးတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာတီရာဝင်းကို 2020ဇန်နဝါရီလ28ရက်နေ့နံနက်ပိုင်းကစပြီးပညာရေးဝန်ကြီးဌာနကအငြိမ်းစားပေးလိုက်ပါတယ်။ ပါမောက္ခချုပ်ဒေါက်တာတီရာဝင်းဟာမန္တလေးတက္ကသိုလ်ဝင်းနဲ့စားတောက်ဆိုင်နဲ့ဆောက်လုပ်ရာမှာတင်နာမခေါ်ဘဲသူနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုဆောက်လုပ်ခွင့်ပေးခဲ့တာကြောင့်ကျောင်းသားသမဂ္ဂကပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့ကလေးကဆန္ဒပြခဲ့ကြပြီးသူ့ကိုယာရုကနေယာယီရပ်ဆိုင်ပေးဖို့တောင်းဆိုလာကြတာပါ။အဲဒီလိုစတင်ဆန္ဒပြလာရာကနေဒီကိစ္စကိုစုံစမ်းဖို့ ဒီနေ့ကျောင်းသားတူနဲ့ကျောင်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကြားအခြေအနေတင်းမာနေချိန်မှာပဲ
အဲ့ဒီလိုကျောင်းသားတူနဲ့ကျောင်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကြားအခြေအနေတင်းမာနေချိန်မှာပဲပါမောက္ခချုပ်ဒေါက်တာတီရာဝင်းကိုယာရုကနေအငြိမ်းစားပေးလိုက်တာဟာဝန်ထမ်းဥပဒေနဲ့အညီအရေးယူတာဖြစ်ပြီးအဲ့ဒီအပေါ်ကိုကျေနပ်မှုရှိတယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမယ့်ရမင်းသူကပြောပါတယ်။အရင်းစားပေးလိုက်တဲ့ဆိုတာဒီလည်းပြင်းထန်တဲ့အရေးယူမှုလို့မအားရနေနဲ့မ
ဒီနေ့ကတော့ဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက်တာတိရာဝင်းကိုဒေါက ပြီးတော့ စီမံ ဘဏ္ဍာဌာနမှုလည်း ပါနေတာကြောင့် ကျန်ရှိနေသူအပေါ် အရေးယူပေးဖို့ကိုလည်း သဘေးမောက်ကြောင်းသားတွေကပြောပါတယ်
ပမောခကျုပ်ရဲ့စီမံဘဏ္ဍာဌာနမှုကြီးဟာအဓိကလူမလို့သူတို့ပမောခကျုပ်ရေးယူလိုက်ပြီးတော့တန်ရေးကိုကျတော့ရေးယူဖို့အတွက် 27
ဒါပြင်ဆောက်လုပ်ပြီးစီနေပြီးဖြစ်တဲ့စားတောက်ဆိုင်နဲ့ပတ်သက်ပြီးတော့လေဘလို့ဆက်လက်လုပ်ဆောင်မယ်ဆိုတာကိုကော်မတီဖွဲ့ဆောင်ရွက်သွားမယ်လို့ပြောပါတယ်။ကျောင်းသားတပိတ်ကတော့ဆက်ရှိနေသေးဖြစ်ပြီးမနက်ဖြန်မှပြုလုပ်မယ်ကျောင်းသားတို့အစီအွေမှာဒီတပိတ်ဆက်ရှိတယ်မရှိတယ်ကိုဆုံးဖြတ်သွားမယ်လို့မယမင်းသူကပြောပါတယ်။ဒီမှာတော့တပိတ်မမောက်ခင်ရရပေါ့နော်ဒီကျောင်းသားတို့အစ
ဆက်လက်ပြီးရရှိနေတဲ့လုပ်ငန်းတွေဆောင်ရွက်ဖို့ကျွန်တော်လည်းလည်းဆက်လက်ဆောင်ရွက်ပေးနေပါတယ်ပေါ့နော
်အချိန်၅လနီးပါးကြာခဲ့တဲ့မန္တလေးတက္ကသိုလ်ကျောင်းသားတပိတ်ကနေအပြစ်ရှိသူတို့အပြစ်ဒဏ်အချခံခဲ့ရပါမယ်အဲ့ဒီစားတော့ဆိုင်နဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းမှုရလဒ်တွေကိုပွင့်လင်းမြင်သာမှုရှိရှိထုတ်ပြန်ပေးဖို့လဲကျောင်းသားတွေကလှူလာနေကြတာပါ